စာရပြသူတွေကိုလာရောက်အဖမ်းခံခြင်းခံမခိုက်ရင်ပြင်းပြင်းထန်ထန်အပြစ်ပေးမယ်လို့သတ်မှတ်ထားတဲ့နောက်ဆုံးအချိန်သကောင်ရန်လွန်သွားခဲ့ပါပြီ။ခွင့်ပြုချက်မရဘဲအပြင်ထွက်သူဘယ်သူမှမဆိုတိဘက်ကလာရှာမြို့ပါအဖမ်းခံကြရပါလေ။စစ်သားတွေကလမ်းဘေးမှာကင်းလည်နေပြီးပြီးခဲ့တဲ့အပတ်ငြိမ်းချမ်းစွာဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ဆန္ဒပြသူတွေကိုအာဏာပိုင်တွေကတိုင်တက်ဆင်းရှာဖွေနေကြပါလေ။သကောင်ရန်သတ်မှတ်ချိန်လွန်အဖမ်းစီးတွေကိုလာရှာမြို့မှာနေထိုင်သူတွေကြောက်ရွံ့နေကြကြောင်းအမေရိကအခြေစိုက် International Campaign for Tibet အဖွဲ့ကဆိုပါတယ်။တမတ်ချိန်မတိုင်းမီအဖမ်းခံပြီးသတင်းပေးသူတွေကိုရှော့ပေါ့အပြစ်ပေးမယ်လို့တိဘက်အုပ်ချုပ်ရေးမှူးကွမ်ဘာပွန်ကော့ကဆိုပါတယ်။ဆန္ဒပြသူတွေကအပြစ်မဲ့ပြည်သူ73ယောက်ကိုတတ်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကဆိုပေမဲ့ပြည်ပရောက်တိဘက်အုပ်စုတွေကတော့အာဏာပိုင်တွေကြောင့်အနည်းဆုံးလူ80အသက်ခံခဲ့ရတယ်လို့ပြောကြပါတယ်။အဒီချိန်မှာပဲဆန္ဒပြပွဲတွေဟာလာရှာကနေတရုတ်ပြည်ရဲ့အခြားဒေသတွေအထိပြန့်နှံ့သွားခဲ့ပါတယ်။ဘေကျင်းမှာတိဘက်ကျောင်းသားတွေကတရုတ်ပြည်တလွားတိဘက်လူမျိုးတွေရှိကြတဲ့ဒေသတွေမှာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေနဲ့သွေးစည်းညီညွတ်ကြောင်းပြတ်တော်အဖြစ်ဖျောင်းနိုင်ထွန်းဆန္ဒပြဆူတောင်းပွဲတွေကျင်းပလိုက်ကြပါတယ်။ဘေကျင်းမြို့တိုင်းရင်းသားဖွံ့ဖြိုးရေးတပ်တော်မှာတိဘက်ကျောင်းသားတွေကထိုင်ဆန္ဒပြခဲ့ကြတာပါ။တရင်းတော်တွေကိုကျောင်းသားတွေနဲ့မတွေ့ရအောင်လုံခြုံရေးတပ်ဖွဲ့တွေကတားခဲ့ကြပါတယ်။ဒီသတင်းနဲ့အတူနေကြနေစည်းမချသတင်းတောက်များအဖွဲ့ကသတင်းတွေကိုပိတ်ဆို့တဲ့အတွက်တရုတ်နိုင်ငံကိုပြစ်တင်ရှုတ်ချလိုက်ပါတယ်။အိုလံပစ်မှာတိုင်းမီမှာသတင်းတောက်တွေလွတ်လပ်စွာသွားလာနိုင်ရေးဟာအရေးကြီးပေမဲ့တိဘက်ဒေါ်လာရေးကိုတရုတ်အာဏာပိုင်တွေကတတ်သေးဖြောက်ချိန်မုံဖို့တရုတ်ကပြင်ဆင်နေပြီလို့အဆိုပါအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားခဲ့ပါတယ်။တကယ်လို့တရုတ်ပြည်ကပုံမပွင့်နေမြင်နိုင်တဲ့ပုံရိပ်ကိုရလိုတဲ့ဆိုရင်တိဘက်သတင်းအစီရင်ခံတာတွေကိုဝင်ရောက်နှောက်ယှက်မပိတ်သင့်ဘူးလို့တရုတ်ပြည်ကနိုင်ငံခြားသတင်းတောက်များကလပ်ဥက္ကဋ္ဌမလင်ဒါလျူကပြောဆိုပါလေ။သတင်းတောက်အယောက်အစိတ်လောက်ကိုဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့လာရှားနဲ့ဇန်ဟီကထွက်သွားဖို့အမိန့်ပေးခဲ့တယ်လို့ဆက်လက်ပြောကြပါတယ်။ဟောင်ကောင်စာနယ်ဇင်းသမားအများအဖွဲ့ကလည်းမီဒီယာအဖွဲ့6ဖွဲ့ထွက်သွားဖို့အမိန့်ပေးခံရတယ်လို့ပြောပါတယ်။